နော်ဝေးနိုင်ငံပိုင်တယ်လီနော့ကုမ္ပဏီအနေနဲ့မြန်မာနိုင်ငံကမိုဘိုင်းနဲ့အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေကိုရောင်းချတော့မယ်လို့ TMD Business Media ကမနေ့ကြားသာပရိနိကဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့တယ်လီနော့ကုမ္ပဏီဘက်ကပြောရေးဆိုခွင့်ရှိသူကတော့တစုံတရာမှတ်ချက်ချပြောဆိုခြင်းမရှိသေးပါဘူး။မြန်မာနိုင်ငံစစ်တပ်အာဏာသိမ်းပြီးဖေဖော်ဝါရီလ1ရက်နေ့ကလေးကတယ်လီနော့ရဲ့မိုဘိုင်းဆက်သွယ်ရေးဟာစိုးစိုးဝါးဝါးကန့်သတ်မှုတွေရှိလာပြီးဈေးကွက်ဟာလည်းကျဆင်းလာခဲ့တယ်လို့ဆိုပါတယ်။နိုင်ငံကစီးပွားရေးအရတန်ခတ်ထားတဲ့အတွက်တယ်လီနော့ကုမ္ပဏီကိုတခြားဆက်သွယ်ရေးကုမ္ပဏီကဝယ်ယူမှာမဟုတ်နိုင်တဲ့အတွက်တရုတ်ကုမ္ပဏီတွေကိုကမ်းလှမ်းထားတယ်လို့လည်းဖော်ပြထားပါတယ်။တယ်လီနော့နဲ့အပြိုင်မြန်မာနိုင်ငံမှာဆက်သွယ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကာတာအခြေစိုက်ဥရီဒူးကုမ္ပဏီကလည်းတယ်လီနော့ကုမ္ပဏီကိုဝယ်ယူဖို့စိတ်ဝင်စားတဲ့အတွက်ငွေကြေးဆိုင်ရာအကူအညီပေးနိုင်တဲ့အဖွဲ့အစည်းတွေကိုရှာဖွေနေတယ်လို့လည်း TMD Business Media မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့တော့တယ်လီနော့နဲ့အပြိုင်ဥရီဒူးကုမ္ပဏီဘက်ကသုံးလျာပြောဆိုတာမရှိသေးပါဘူး။တယ်လီနော့ကုမ္ပဏီဟာမြန်မာနိုင်ငံကို2014ခုနှစ်ကဝင်ရောက်ရင်းနှီးမြှုပ်နှံခဲ့ပြီးအသုံးပြုသူပေါင်းက18,000ဝန်းကျင်ရှိပြီးအကြီးဆုံးရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေထဲကတစ်ခုဖြစ်ပါတယ်ခင်ဗျာ။